Republican သမ္မတလောင်း Donald Trump နဲ့ Democrat Party သမ္မတလောင်း Hillary Clinton တို့နှစ်ဦးဟာအဖို့အထစ်တွေနဲ့ပြည်နေတဲ့သူတို့ရဲ့သမ္မတဖြစ်နိုင်ရေးကြိုးပမ်းမှုတွေကတတိယအကြိမ်မြောက်စကားဆစ်ထိုးပွဲကိုဒေသဆန္ဒရှင်ပို့ထိုးနေနောက်ပိုင်းမှာပြုလုပ်ကြတာမှဖြစ်ပါတယ်။ဒါဟာတန်ပေါင်းများစွာသော American ပဲဆန္ဒရှင်တွေအနေနဲ့ကိုယ်စလဲလောင်းနှစ်ဦးအကြကအကြောင်းအရာပေါင်းစုံအတွက်မူဝါဒဆိုင်ရာကိစ္စရပ်တွေကိုနောက်ဆုံးကြားသိခွင့်ရှိကြမှာလည်းဖြစ်ပါတယ်။အမေရိကန်သမိုင်းမှာပထမဆုံးအကြိမ်အမျိုးသမီးသမ္မတဖြစ်လာရေးကြိုးပမ်းနေတဲ့နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ဟာနိုင်ငံရေးလောကထဲကိုပထမဆုံးအကြိမ်ဝင်ရောက်လာတဲ့အင်ချာမြေလုပ်ငန်းရှင်တထေးကြီးဒေါ်နယ်ထရမ့်တဲ့လူထုစစ်တမ်းတွေမှာအပါအစီရနေတဲ့အနေအထားနဲ့နေဗာဒါပြည်နယ်လတ်စ်ဗီဂတ်စ်မြို့မှာကျင်းပမဲ့စကားဆစ်ထိုးပွဲကိုစစ်မြေပေါ်ကိုရောက်လာမှာဖြစ်ပါတယ်။ဒါဟာနိုဝင်ဘာလ10ရက်နေ့မှာပြုလုပ်မယ့်ရွေးကောက်ပွဲမတိုင်ခင်သတင်းပတ်3ပတ်တောင်မလိုတော့တဲ့အချိန်မှာထရမ့်အနေနဲ့လူထုစစ်တမ်းတွေမှာခုနှစ်ရာခိုင်နှုန်းအပါအစီရနေတဲ့ကလင်တန်ရဲ့ဥဆောင်မှုရော့ကျသွားအောင်လှုပ်ဆောင်ဖို့နောက်ဆုံးအခွင့်အရေးလည်းဖြစ်ပါတယ်။နှစ်ဦးစလုံးကတော့ဇန်နဝါရီလမှာယာရုကနေအနားယူရမယ့်သမ္မတဘာရက်ကိုဘားမားရဲ့အရေးအရာကိုဆက်ခံမဲ့55ရာမြောက်အမေရိကန်သမ္မတဖြစ်လာရေးအတွက်အရေးအချင်းပြည့်မီသူမဟုတ်ဘူးလို့အပြန်အလှန်ပြောဆိုထားကြပါတယ်။အခုကျွန်တော်တို့အတန်လွှင့်ပြီးမကြခင်မိနစ်ပိုင်းအလိုမှာစတင်မဲ့ဒီနောက်ဆုံးစကားဆစ်ထိုးပွဲကိုတော့ Fox ရုပ်သံသတင်းဌာနက Chris Wallace ကမိကွန်းတွေကိုမေးတဲ့သူအဖြစ်တာဝန်ယူသွားမှာဖြစ်ပြီးလူမှုကြီးကြပ်ရေးအမေရိကန်နိုင်ငံသားတွေရဲ့လူမှုရေးခန်းစားခွင့်ဆိုင်ရာကိစ္စရပ်တွေတိုင်းပြည်ကတင်နေတဲ့ရေရှည်အကျွေးတွေကိစ္စနိုင်ငံတော်တရားရုံးချုပ်တရားသူကြီးခန့်ထားရေးစီပွားရေးနိုင်ငံသားရေးမူဝါဒစတဲ့အကြောင်းအရာ6ခုကိုအခြေခံပြီးမေးတော့မှဖြစ်ပါတယ်။ကိုစလဲလောင်းတူဦးချင်းစီအနေနဲ့မေးခွန်းတစ်ခုစီကို2မိနစ်စီဖြေကြားခွင့်ရှိမှဖြစ်ပြီးကြံကိုစလဲလောင်းကလည်းတံပြန်ခြေပခွင့်ရှိမှဖြစ်ပါတယ်။စကားချစ်တို့ဘက်ကစုစုပေါင်းမိနစ်90ကြာမှဖြစ်ပါတယ်။